မရိကန်နိုင်ငံရဲ့ယာယီကာကွယ်ဝင်ကြီးဖြစ်သူ Patrick Shanahan ဟာကာကွယ်ဝင်ကြီးအဖြစ်အစိုးပြုရထားခံရကနေလုံသိမ်းထုတ်ထွက်သွားတယ်လို့အမေရိကန်သမ္မတ Donald Trump ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ Patrick Shanahan နေရာမှာအမေရိကန်ကာကွယ်ဝင်ကြီးဌာနစစ်ပယ်ဆိုင်ရာဝင်ကြီး Mark Esper ကိုအစားထိုးတာဝန်ပေးတော့မယ်လို့သမ္မတ Trump ကပြောပါတယ်။Mark Esper ဟာလက်ရှိရာထူးတရမှာ2019ခုနှစ်နိုဝင်ဘာလကတည်းကတာဝန်ထမ်းဆောင်နေခဲ့တာပါ။အဲ့ဒီမတိုင်ခင်ကတော့ကာကွယ်ရေးလုပ်ငန်းဆိုင်ရာအဓိက contractor company ကြီးတစ်ခုဖြစ်တဲ့ Raytheon Company မှာ9နှစ်ကြာလုပ်လုပ်ခဲ့ပါတယ်။ကာကွယ်ဝင်ကြီးအသေးဖြစ် Patrick Shanahan ကိုခါဖို့ American အထက်လွှတ်တော်ကအတူမပြုဘူးဆိုရင် Mark Esper ဟာကာကွယ်ရေးဝန်ကြီးဖြစ်လာနိုင်တယ်လို့ဒီခေတ်ကလေးကခန့်မှန်းထားခဲ့ကြတာပါ။Patrick Shanahan ကတော့ဒီသားစုနဲ့အတူနေချင်းပိုရချင်းလို့ဆိုပါတယ်။ဒီချိန်ထဲမှာပဲ Patrick Shanahan ရဲ့သူ့ရဲ့ရခင်အိမ်တော်ကြားကိုယ်တကြအင်းရင်းဆိုင်ရာအငင်းပွားနေတဲ့ကိစ္စကိုအမေရိကန်ပြည်တော်စုထောက်လိုင်းရေးဘူရိုအဖွဲ့ FBI ကစုံစမ်းစစ်ဆေးနေတယ်လို့လည်း USA Today နဲ့ Washington Post တင်စာတွေမှာဖော်ပြပါရှိခဲ့ပါတယ်။ Patrick Shanahan ရဲ့မျက်နှာကိုလက်တီးနဲ့ထိုးလို့သူ့ရဲ့ရခင်အိမ်တော်ဖမ်းဆီးခံခဲ့ရတယ်လို့ဒီကြားဖြစ်ပျက်တစ်ခုမှာတော့သူ့ရဲ့သားကအမေဖြစ်သူကို baseball ရိုက်တဲ့တည်းရိုက်လို့အဖမ်းခံခဲ့ရတယ်လို့လည်းပါရှိပါတယ်။အခုလည်း Patrick Shanahan ကာကွယ်ဝင်ကြီးဖြစ်အစိုးပြုခံထားရတဲ့ကနေနှုတ်ထွက်သွားတဲ့အချိန်ဟာအမေရိကန်နဲ့အီရန်တို့အကြားဆက်ဆံရေးတင်းမာနေတဲ့အချိန်လေးဖြစ်ပါတယ်။